တမ်တော်ကအနာသိမ်းလိုက်တဲ့လုပ်ရက်ကိုလက်မခံနိုင်ကြောင်းတိုင်းသားနိုင်ငံရေးပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ၊ရှမ်းမျိုးသားဒီမိုကရက်တစ်ပါတီ၊မွန်ညင်ညာရေးပါတီနဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့ကဒီကနေ့ပဲပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုရှေ့ခံပြီးအနာသိမ်းတဲ့လုပ်ရက်ဟာမဖြစ်သင့်သလိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းထားကြောင်းကယားပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရေကပြောပါတယ်။
ဟုတ်ကဲ့ပါဒါတော့ကျွန်တော်ငါပြည်နယ်ငါပါတီကနေထုတ်ပြတဲ့စပါနော်။ဒါလည်းဟိုကျွန်တော်ပါတီကထုတ်ပြဒါနဲ့အတူတူပါပဲ။ကျွန်တော်တိုင်းသားတွေကလည်းဒါအာနာရှင်စနစ်အနေနဲ့အာနာရှင်စနစ်အုပ်ချုပ်မိတာတော့ကျွန်တော်ရှုတ်ချတယ်လက်မခံနိုင်ဘူးပေါ့နော်။နောက်ပြီးတော့မှလက်ရှိဖြစ်နေတဲ့ဒီရွေးကောက်ပွဲရလာကိုချေခါပြီးတော့မှတောက်ပြုတ်ပြီးတော့မှလည်းဒီလိုအာနာတိုင်းနေဆိုတာလည်းဒါကောင်းတဲ့အရာမဟုတ်ဆိုတာတော့ကျွန်တော်လည်းလူပဲဆိုလို့ရှိတာပါ။နောက်ပြီးတော့မှဒီလိုပြဿနာဖြစ်လာတဲ့နှစ်ဖက်စလုံးညာတူပြည်နယ်နဲ့ညီနိုင်ရဲ့ဖြေရှာချဖို့လည်းတောက်ဆိုတဲ့အနေနဲ့ပါပဲ
။လှုပ်တော်နဲ့အစိုးရတိုက်ဖွဲ့မရှိမှာပဲ။တမ်တော်ကအာနာတင်းပြီးအရသာအစိုးရကောင်းဆောင်တွေကိုပါဖန်စီထင်းထင်းလိုက်တဲ့ပေါ့။ဆိုင်ကျင်တဲ့သဖော်တာတွေထပ်ပေါ်နေရမှာတိုင်းသားနိုင်ငံရေးပါတီတွေလည်းပါဝင်လာကြတာပါ။ကြရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရကတော့စစ်တပ်ကအာဏာသိမ်းတဲ့လေထာတိုင်းပြည်အတွက်ကြိုးမရှိဘူးလို့ပြောပါတယ်
။အာဏာသိမ်းရဆိုတာကတဲ့ကကျွန်တော်တို့အနေနဲ့လည်းဒါအစီအစက်ရှိပြီးသားဖြစ်ပါတယ်။အစီအမရှိပြီးသားဖြစ်ပါတယ်။ဆိုတော့အာဏာသိမ်းရတဲ့လောက်ရတော့ဒါဘယ်သူမှမကြိုက်ဘူးနော်။ကျွန်တော်တို့ပြည်သူပြည်အလုံးလုံးမကြိုက်ဘူး။ရှင်းပြောရင်ဒါတကဘာလုံးမှရှိနေတဲ့လူသားတိုင်းကအာဏာရှင်အနာတိုင်းတယ်ဆိုတာကဟိုမကြိုက်ကြဘူးပေါ့နော်ဆိုတော့ဒီလိုလောက်ရတည်းကလည်းဒါသမတော်အတွက်မကောင်းတယ်လို့ဒီလိုထူးလို့လည်းနိနာစီတဲ့လောက်ရဖြစ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောရချက်ဖြစ်ပါတယ
်စစ်တပ်ကအနာသိမ်းလိုက်တဲ့ပေါ့တိုင်းသားနိုင်ငံရဲ့အင်အားစုတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တဲ့သဘောထားတွေထွက်ပေါ်နေတယ်လို့တမတော်ကအနာသိမ်းပြီးဖွဲ့စည်းခဲ့တဲ့အစိုးရနဲ့ပူးပေါင်းဖို့လက်ခံသူတွေလည်းရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ကတော့ရခိုင်လူထုအကျိုးအတွက်ပူးပေါင်းဖို့ဆုံးဖြတ်ခဲ့တာလို့ပါတီထိုက်တန်းကောင်းဆောင်တဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
အိုအမေရိကန်ပါတီအနေနဲ့သွတ်တော်ထဲမှာရသွတ်တော်ပြည်မှာမှာရခိုင်မျိုးသားအကျိုးစီးပွားအတွက်အကျိုးပြုခဲ့တာတွေအဲတအောက်ကိုနည်းရမရှိတော့လို့ပြောလို့ရပြီးတော့တပ်တော်ဖက်ကလည်းကျွန်တော်တို့အဲ့လိုပဲပြောနေတယ်အင်းကြီးအတွက်ကျွန်တော်တို့ဟိုဒီနဲ့တိုက်ပွဲဖြစ်တဲ့ဒီအမဘေးထွက်စိုးကျိုးတွေပေါ့အများကြီးကျွန်တော်တို့ကြုံခဲ့ရတယ်အဲ့တော့ကျွန်တော်တို့ကဘယ်ဖက်ကမှဒါပါမပါတင်ဘူးပေါ့နော်ကျွန်တော်တို့အလိုက်တိုက်ဆက်ဆံတင်တယ်အမေဒီအကျိုးစီးပွားအတွက်ဆိုရင်တပ်တော်နဲ့လည်းပေါင်းလို့ရတယ်အဲ့ဒီနဲ့လည်းပေါင်းလို့ရတယ်အဲ့ဒီအမေသားမျိုးနဲ့ဒီနေ့တမန်တော်ကကမ်းမှန်းလာတဲ့အခြေအနေပေါ်မှာဒါကျွန်တော်တို့ကပူပေါင်းဆောင်ရွက်ရခြင်းဖြစ်တယ်လို့ကျွန်တော်အကြံအစည်ပြောချင်တယ်ပေါ့နော်
။ရွေးကောက်ပွဲလုပ်ငန်းမှာအနိုင်ရှက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးရေးယူဖို့တီလှုပ်လာတဲ့အတွက်တည်ထိတ်ပြေပါကစန့်ကျင်ကန့်ကွက်မှုတွေလည်းထွက်ပေါ်လာနေတာပါ။မနေ့တုန်းကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်တပ်ကအာဏာသိမ်းထားတာကိုစွန့်လွှတ်ဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လည်ဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ဖို့တညီတညာတည်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။